တော်ရရှိမြခင်ကဘာဆန္ဒရေးခါဖူလုံကြီးအဖွဲ့အပါအဝင်စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်ရည်ရွယ်ပြီးတော့အမေရိကန်လေယာစိုက်ပျိုးရေးဝန်ကြီးဌာနအနေနဲ့ရန်ကုန်မြို့မှာယုံကွဲတစ်ဖွင့်လှစ်ပြီးမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရခြားလေယာစိုက်ပျိုးရေးဆိုင်ရာဝန်ဆောင်မှုဌာန FAS ကပြောဆိုလိုက်ပါတယ်စက်တင်ဘာလကုန်လွန်ပိုင်းလောက်မှာစပြီးတော့လုပ်ငန်းတွေစတင်တော့မှာဖြစ်တယ်လို့လည်းဆိုပါတယ်အပြည့်အစုံကို VOE သတင်းတောက်မတ်တင်ကီလင်းကပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားစိုက်ပျိုးရေးကဏ္ဍမှာပူးတွဲလှုပ်ဆောင်မှုအတွက်အမေရိကန်လေယာစိုက်ပျိုးရေးဝန်ကြီးဌာနအနေနဲ့ရန်ကုန်မြို့မှာရုံးခွဲတစ်ဖွင့်လိုက်ပြီဖြစ်ပါတယ်။ကမ္ဘာစားနပ်ရိက္ခာဖူလုံရေးအပါအဝင်စိုက်ပျိုးရေးကဏ္ဍတွေမှာနှစ်နိုင်ငံကလေသမားတွေထုတ်လုပ်သူတွေအတူပူးပေါင်းကြဖို့ရည်ရွယ်ထားတယ်လို့နိုင်ငံကြားလေယာစိုက်ပျိုးရေးဆိုင်ရာဝန်ဆောင်မှုဌာန FAS အုပ်ချုပ်ရေးမှူး Field Casting ကအခုလိုပြောဆိုလိုက်ပါတယ်။
We do trade policy, we facilitate scientific exchange between countries, and we're very excited to be here. Our history in the United States, going back 150 years ago through our land-grant university systems, has always been about...
ကျွန်တော်တို့နိုင်ငံကြား CIA policy တွေနှီးပညာတွေဖလှယ်ကြမှာပါ။အခုလိုမြန်မာနိုင်ငံမှာရုံးခွဲလာဖွင့်နိုင်လို့ဆဲလို့ရှားမိပါတယ်။တမိုင်းကိုပြန်ကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်150ကျော် Land Grant University တွေဖွင့်ခဲ့တဲ့အချိန်လောက်ကလေးကကျွန်တော်တို့ဟာလယ်သမားတွေစိုက်ပျိုးထုတ်လုပ်သူတွေကောင်းမွန်တဲ့ထုတ်ကုန်တွေရရှိဖို့အတွက်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်ပြုထောင်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကမ္ဘာစားနပ်ရိက္ခာဖူလုံရေးအတွက်ပံ့ပိုးနိုင်အောင်ရည်ရွယ်တာပါအခုမြန်မာနိုင်ငံမှာလည်းဒီလိုရည်ရွယ်ချက်တွေအကောင်အထည်ဖော်နိုင်အောင်ပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်ပါတယ
်ဒီနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာမီဒီယာတွေနဲ့တွေ့ဆုံပြီးမိတ်ဆက်လိုက်တာပါရုံးခွဲကိုရန်ကုန်မြို့အမေရိကန်တန်ယုံထဲမှာပဲဖွင့်လှစ်มาဖြစ်ပြီးစက်တင်ဘာလကုန်ပိုင်းလောက်ကစပြီးလုပ်ငန်းစဉ်တွေစတင်သွားမှာလည်းဖြစ်ပါတယ်ပထမဦးဆုံးအနေနဲ့နှစ်နိုင်ငံလေသမားတွေထုတ်လုပ်သူတွေရဲ့အဓိကလိုအပ်ချက်တွေကိုနားထောင်ပြီးပူးတွဲလုပ်ကိုင်မှုစူးစမ်းသွားမယ်လို့ Field Casting ကဆက်ပြောပါတယ်
I think the first thing we need to do is spend some time with our people listening to each other to find out what are the needs and the desires and where we can cultivate this relationship in the most meaningful sort of way. So listening is job number one.
ပထမဦးဆုံးတော့ကျွန်တော်တို့တွေတွေ့ဆုံပြီးတော့လိုအပ်ချက်တွေဖြစ်ချင်တာတွေနိုင်ငံငံကြားမှာစိုက်ပျိုးရေးကဏ္ဍပြုထောင်နိုင်ဖို့အတွက်ဆွေးနွေးပြောဆိုကြရမှာပါ။ဒီလိုနှစ်ဦးနှစ်ဖက်ပြောဆိုတာတွေကိုနားထောင်ဖို့ကပထမဦးဆုံးလုပ်ရမယ့်အလုပ်ပါ။ပြီးရင်တော့နိုင်ငံလုံးအတွက်အကျိုးရှိမဲ့ကဏ္ဍတွေကိုရွေးချယ်ပြီးတော့ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နိုင်ငံလုံးကလယ်သမားတွေစိုက်ပျိုးထုတ်လုပ်သူတွေအတွက်ကောင်းမွန်တဲ့သိပ္ပံနည်းပညာကိုအခြေခံပြီးတော့စည်းကမ်းပြည့်ဝတဲ့ကုံသွယ်မှုကိုအသုံးပြုဖို့လည်းအရေးကြီးပါတယ်။ဒါကြောင့်ပထမဆုံးအနေနဲ့မြမစိုက်ပျိုးရေးကဏ္ဍရဲ့လိုအပ်ချက်တွေကိုလေ့လာပြီးတော့ကျွန်တော်တို့ဌာနနဲ့ဘယ်လိုပူးပေါင်းလုပ်ကိုင်ကြမလဲဆိုတာကိုအရင်ဆုံးအဖြေရှာရမှာဖြစ်ပါတယ်။
အမေရိကန်လေယာစိုက်ပျိုးရေးဝန်ကြီးဌာနရဲ့နိုင်ငံခြားလေယာစိုက်ပျိုးရေးဆိုင်ရာဝန်ဆောင်မှုဌာန FAS အနေနဲ့နိုင်ငံပေါင်း151နိုင်ငံနဲ့ချိတ်ဆက်ပြီးစိုက်ပျိုးရေးကဏ္ဍတိုးချဲ့နိုင်ရေးအတွက်ဆောင်ရွက်နေတာပါ FAS နဲ့တွဲဖက်လုပ်ကိုင်တဲ့နိုင်ငံတွေရဲ့လေယာစိုက်ပျိုးရေးဆိုင်ရာ institution တွေအားကောင်းလာဖို့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာဆောင်ရွက်ကြဖို့စိုက်ပျိုးရေးကဏ္ဍတိုးတက်စေတဲ့ဝန်ကျင်တစ်ခုဖြစ်လာဖို့အားပေးကူညီနေတာပါဒါပြင်စိုက်ပျိုးရေးကဏ္ဍတည်ဆောက်ရမှာအထောက်အကူဖြစ်စေဖို့ပညာသင်အစီအစဉ်၊ပြီးနောဖလဲရေးအစီအစဉ်တွေကိုလည်းပံ့ပိုးပေးနေတာဖြစ်ပါတယ်ရှင်